တရင်ကျုပ်အထိမ်းမှန်နဲ့ရန်ကုန်မန္တလေးမုံရွာစတဲ့မြို့တွေမှာချစ်တဲ့ဆန္ဒပြပွဲတွေရှိခဲ့ပါတယ်တော်လန်တရင်ကျုပ်မိတောက်တင်နဲ့အာလာရှင်ကိုလောင်ကျွမ်းစီဆိုတဲ့ခေါင်းစဉ်နဲ့ချစ်တဲ့ဆန္ဒပြခဲ့ကြတာပါမန္တလေးကဆန္ဒပြပွဲကိုစစ်ကောင်စီတပ်တွေကကားနဲ့ဝင်တိုက်ပြီးဖမ်းဆီးတာကြောင့်လူ9ယောက်ထက်မနည်းဒီကနေ့ဖမ်းဆီးခံခဲ့ရပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့တရင်ကိုတော့မဆုမုံကပြောပြပေးပါပါခင်ဗျာ
ဆရာနာရှင်စန့်ကျင်လမ်းပေါ်ထွက်ပြီးတော့ဆန္ဒပြပွဲတွေဒီကနေ့မျိုးကြီးတချို့မှလုပ်ခဲ့ကြတာမှာတော့တချို့ဆန္ဒပြပွဲတွေကအင်အားအတော်အသင့်များခဲ့ပါတယ်အင်အား50ကျော်နဲ့ဆန္ဒပြခဲ့တဲ့မန္တလေးမြို့ကမန္တလေးလူငယ်တပိတ်စစ်ကြောင်းကိုစစ်ကောင်စီတပ်ဘက်ကဒီကနေ့အောက်တိုဘာလ18ရက်နေ့မနက်8နာရီဝန်းကျင်လောက်မှာအင်စီးကားတွေနဲ့တိုက်တနက်တွေနဲ့ပစ်ဖောက်ပြီးတော့ဖမ်းဆီးခဲ့ပါတယ်အနည်းဆုံးဆန္ဒပြလူငယ်9ဦးလောက်ဖမ်းဆီးခံခဲ့ရတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးက VOA မြန်မာပိုင်းကိုပြောပြပါတယ
်ဒီနေ့မန္တလေးမှာတပိတ်စစ်ကြောင်းဖြိုခမ်းရတာပေါ့နော်ကျွန်တော်တို့ဒီ၈နာရီဝန်းကျင်မှာမန္တလေးလုံမဲ့တပိတ်စစ်ကြောင်းကိုကျွန်တော်တို့အိမ်စည်းကားနဲ့ကျွန်တော်တို့အရင်ပထမဆုံးပြစ်တိုက်ပြီးတော့ဖမ်းတာပေါ့နော်အဲ့တော့ပြစ်တိုက်ဖမ်းတယ်ဖမ်းပြီးတော့ခါကျတော့ကျွန်တော်တနတ်တွေဖောက်တယ်ပေါ့တနတ်တွေဖောက်ပြီးကျွန်တော်ဖြိုခွင်းချင်းခံရပါတော့ကျွန်တော်တို့ဟို9ရောက်လောက်ခင်ဗျာဟုတ်ဆိုင်ကယ်ကတော့ကျွန်တော်10စီးကျော်လောက်ယူသွားပါတယ်ခင်ဗျာကားနဲ့လာပြီးတော့ကျွန်တော်တိုက်ပြီးတော့ဖမ်းတာဆိုတော့ကားတိုက်တဲ့တန်ရာတန်ချက်ပြီးတော့ဟုတ်အများစုရသွားပါဆို
။မန္တလေးမှာအောက်တိုဘာလ16ရက်နေ့စနေနေ့လောက်ကနေစလို့မြို့ရဲ့လမ်းထောင်နေရာတွေမှာစစ်ကောင်စီတပ်ဖက်ကနေရာယူပြီးစစ်ဆေးနေပါတယ်။အရက်ဝတ်တွေနဲ့ကင်းလှည့်တာတွေ၊ကင်းမုံချတာတွေနဲ့ဖုန်းစစ်ဆေးတာမျိုးတွေကိုပို့ပြီးတော့တိတိတသားလှုပ်လာနေတယ်လို့သူတို့မတင်ကားဘူးဆိုရင်ဖမ်းဆီးတာတွေကိုလည်းလုပ်နေပါတယ်လို့ဒေသခံတဦးကပြောပြပါတယ်။စကိုင်းတိုင်းမုံရွာမြို့မှာလည်းစစ်ကောင်စီတပ်တွေကလုံခြုံရေးအင်မတန်ကိုတင်းကျပ်ထားတဲ့ကြားကပဲဒီကနေ့အင်အား50ကျော်နဲ့သတင်းကျုပ်အထိမ်းအမှတ်ဆန္ဒပြခဲ့ကြပါတယ်။လုံခြုံရေးတွေကိုရှောင်ပြီးတော့ဆန္ဒပြခဲ့ကြတယ်လို့မုံရွာမြို့လူထုတပိတ်ဦးဆောင်ကော်မတီအဖွဲ့ဝင်ကိုတန်းကျော်ဦးကပြောပြပါတယ်
။တပိတ်ကတော့ကျွန်တော်ဒီတပိတ်ကလုံးကောပေါ့လေ။တပိတ်ကလုံးကောကိုအဓိကကျွန်တော် CCTV ရနေခေါ်ထားတဲ့ကောပါ။အဲဒီကောကိုကျွန်တော်တို့တော်လန်တရင်ကျုပ်ကြားတယ်လေအာတာရှင်ကိုလောင်ကျွမ်းစီဝင်ဆိုတပိတ်စားတာဖြစ်ဖို့ကန့်ပြီးတော့ကျွန်တော်တို့ဒီနေ့မှာဆက်ရှိတာပေါ့။ဒီစစ်သားတွေကတော့တခြားမြို့တွေနဲ့အဝင်ထွက်တွေလည်းအများကြီးရှိတယ်ပြီးတော့ကျွန်တော်တပိတ်စောင်းတယ်လေအပြင်မပြတ်အမ်ရှိုအကောင်းနဲ့အကောင်းတဲ့ခါကြတယ်လေကျွန်တော်ဒီမော်မီတွေကတော့စစ်တပ်ကတို့လုံလုံကြီးကိုအတင်းပြတ်ဆုံးအချပြီးတဲ့ခါမှာဒီနေ့ကဖမ်းဆီးရပြီးရှိတယ်။ဒါပြီးတဲ့ခါမှာဒီခုခုကြီးကဒီမထင်မြင်လို့လိုက်ဖြစ်တယ်။ဒီအရင်ကတည်းကလက်လက်ပြီးတော့မထင်မြင်လို့တာတိသိနေဖြစ်စီလာတယ်။အဲ့လိုမျိုးကြည့်လို့ဟိုအခြေအနေဆိုးပါတယ
်။ရန်ကုန်မှာလည်းဒီကနေ့မနက်ပိုင်းတုန်းကအမျိုးသမီးအဖွဲ့တွေစုပြီးတော့ခြိတက်ဆန္ဒပြခဲ့ကြပါတယ်။အချိန်တိုခြိတက်ဆန္ဒပြခဲ့ကြပြီးတဲ့နောက်မှာပဲလုံခြုံရေးတွေရောက်မလာခင်မှာအောင်မြင်စွာနဲ့လူစုခွဲနိုင်ခဲ့တယ်လို့ဆန္ဒပြစစ်ကြောင်းမှာပါဝင်တဲ့မလင်းလင်းကပြောပါတယ်
။ကျွန်တော်တို့ကတော့ဟိုပြောရမယ်လမ်းကြောင်းကတော့ကျွန်တော်အနေနဲ့တိကျပြရရပေါ့နော်ချီပြီးတော့ဟိုကျွန်တော်တို့ဒီနေ့ဆိုလို့ရှိရင်ကျွန်တော်တို့လူစုခွဲပြီးတော့တိတ်မကြဘူးသူတို့ ECA ကိုကားရင်းနဲ့ဝင်ရှာတာမျိုးရှိရပေါ့နော်ဟုတ်အဲ့လိုတော့ရှိရဒါပေမဲ့ဟိုနည်းနည်းတော့တတိထားရဲဆိုတော့ကျွန်တော်တို့ဘက်ကလည်းဒီဘက်ဟိုမြေပြင်ပိုင်းမှာစောင့်ကြည့်ပြီးနေကဲစကောက်သမားကြီးနဲ့ထိပ်ပြီးတော့မှသူတို့အချင်းကြီးသူတို့အချင်းကြီးကဘလို့ရှိတဲ့ပတ်ကင်းလေးရှိတာပါလေအဲ့လိုမျိုးအချင်းကြီးကြင်ချိတ်ပြီးတော့မှကျွန်တော်တို့လုပ်ဖြစ်တာပါဟုတ
်တနင်္ဂနွေနေ့ညနေပိုင်းတော့ကလည်းရန်ကုန်ကဆန္ဒပြအင်အားစုတွေပူပေါင်းပြီးတော့တော်သလင်းသတင်းကျုပ်မီတော့တေနဲ့အာနာရှင်ကိုလောင်ကျွမ်းစေဆိုတဲ့စာတမ်းတွေမီတော့တေကင်ဆောင်ဆန္ဒပြခဲ့ကြပါတယ်တချို့ဆန္ဒပြတဲ့သူတွေကတော့စစ်ယူနီဖောင်းကိုမီးရှို့ပြီးဆန္ဒပြခဲ့ပါတယ်စစ်ကောင်စီဘက်ကတော့သတင်းကျုပ်အထိမ်းအမှတ်နဲ့အချင်းကြနေသူပေါင်း 1,300 ကျော်ကိုစီကံသတ်မှတ်ချက်နဲ့လူငင်းချမ်းသာခွင့်ပေးခဲ့တယ်လို့ဆရာနာရှင်ဆန့်ကျင်ဆန္ဒပြမှုတွေမှာပါဝင်ခဲ့တာကြောင့်တရားစွဲခံထားရတဲ့လူပေါင်း 4,300 ကျော်ကိုအမှုတွေပိတ်သိမ်းပြီးတော့ပြန်လွှတ်ပေးပါမယ်လို့စစ်ကောင်စီဘက်ကဒီကနေ့ကြေညာပါတယ်။ဒီလိုမျိုးပြန်လွှတ်ပေးနေတဲ့တစ်ချိန်တည်းမှာပဲတစ်ဖက်မှာလည်းဆန္ဒပြတဲ့သူတွေကိုနှိမ်နှင်းပြီးတော့ဖမ်းဆီးနေတာဖြစ်ပါတယ်ရှင်။